မြန်မာနိုင်ငံမှာကိုဗစ် -19 ပြန့်နှံ့ကူးစက်မှုရောကျလာတဲ့မြို့နယ်တချို့ကိုအိမ်မှာပဲနေရေး stay at home ညွှန်ကြားချက်ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြန်လည်ရုပ်သိမ်းပါတယ်။ဒါပေမဲ့မန္တလေးတိုင်းအတွင်းကမြို့နယ်၄ခုကိုတော့ stay at home အိမ်မှာပဲနေဖို့ညွှန်ကြားလိုက်ပါတယ်။ဒီကနေ့ဒီဇင်ဘာလ29ရက်နေ့တနင်္ဂနွေနေ့မနေ့၈နာရီမှာစတင်တက်ရောက်မယ် stay at home ညွှန်ကြားချက်ပယ်ဖျက်မှုမှာတော့ရန်ကုန်တိုင်းအတွင်းကစိတ်ကြီးခနောင်တို့တွန်တေးနယ်၊ကွန်းချံကုန်းမြို့နယ်၃ခုပါဝင်ပေမဲ့ဒီ၃မြို့နယ်တဲကရက်ွက်နယ်ချေးရွာအုပ်စုတချို့ကတော့အိမ်မာနေဖို့အမိန့်ဆက်လက်ထားရှိပါတယ်။စိတ်ကြီးခနောင်တို့တွန်တေးနယ်၊ကွန်းချံကုန်းကလွဲလို့ရန်ကုန်တိုင်းအတွင်းကတခြားမြို့နယ်တွေမှာတော့ stay at home အိမ်မာပဲနေဖို့အမိန့်ဆက်လက်တက်ရောက်နေပါတယ်။ဒုတိယအဖြစ်များဆုံးမန္တလေးတိုင်းမှာတော့အမရပူရာမြို့နယ်ကို state at home ညွှန်ကြားချက်ပယ်ဖျက်ပေးမယ်လဲရက်ွက်နယ်ချေးရွာအုပ်စု48ခုကို state at home အိမ်မှာပဲနေဖို့ဆက်လက်ညွှန်ကြားထားပါတယ်။မန္တလေးတိုင်းအောင်မြေသာဇံချမ်းမြသာစီပြည်ကြီးတခုနဲ့ပသိမ်ကြီးမြို့နယ်တွေကို state at home အိမ်မှာနေဖို့ညွှန်ကြားလိုက်ပြီးဒီနေ့တနင်္ဂနွေနေ့မနေ့၈နိုင်ကဆက်လို့တက်ရောက်မှာဖြစ်ပြီးလိုက်နာဖို့ပြက်ကွက်သူတွေကိုဥပဒေအရရေးယူမယ်လို့လဲဝန်ကြီးဒေါက်တာမြင့်ထွေးလက်မှတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်State at home အမိတ်ပယ်ဖျက်ချက်ထဲမှာကချင်ပြည်နယ်မိုးညင်းမြို့နယ်ဖားကန့်မြို့နယ်ပါဝင်ပေမဲ့ရက်ွက်နယ်ကျေးရွာအုပ်စု၈ခုကိုအိမ်မာနေဖို့အမိတ်ဆက်ထုတ်ထားပါတယ်။ဧရာဝတီတိုင်းဖျားဘုံနဲ့မအူပင်မြို့နယ်၊ပဲခူးတိုင်းမှာကဝနဲ့တနတ်ပင်မြို့နယ်တွေ၊မွန်ပြည်နယ်မှာမော်လမြိုင်နဲ့ဘီလင်းမြို့နယ်တွေကိုလည်း State at home အမိတ်ပယ်ဖျက်တဲ့အထက်မှာထည့်ထားပါတယ်။COVID-19 ရောဂါဖြစ်ပွားမှုမှာတော့စနေနေ့မှာအတည်ပြုလူနာ934ယောက်ထပ်တိုးပြီးသေဆုံးသူက29ယောက်ရှိပါတယ်။ကူးစက်ခံအတည်ပြုလူနာစုစုပေါင်း 132,280 ဦးရှိတဲ့အထက်မှာဈေးရုံစင်ကွင်ရသူစုစုပေါင်းက 132,163 ယောက်သေဆုံးသူက 2,569 ဦးရှိပါတယ်။စနေနေ့အထိ COVID-19 စစ်ဆေးပြီးသူပေါင်းကတနိုင်ငံလုံးအတိုင်းအတာနဲ့တပန်းနဲ့ခွန်းသိန်းချော်ရှိပါတယ်ရှင်။